မြန်မာနိုင်ငံမှာလူငယ်တွေအတွက်အလုပ်ကံဖန်တီးပြီးဖို့ဆိုရင်အစိုးရနဲ့စီးပွားရေးအတိုင်းအဝိုင်းအပါအဝင်အဖက်ဖက်ကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတူဖြစ်တဲ့ Search Bank ကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကဝါရှင်တန် DC မြို့တော်မှာရှိတဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့ကပြုလုပ်တဲ့ဆွေးနွေးပွဲအပြီး VOA နဲ့တည်ထောင်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းအဲ့လိုပြောဆိုလိုက်တာဖြစ်ပါတယ်အပြည့်စုံကိုတော့တွေ့ဆုံမြင်နေတဲ့ကိုဇော်ဝင်းဟိုင်ကတင်ပြပါမယ
် Search Brand and Associates စီးပွားရေးလုပ်ငန်းအဖွဲ့ကြီးရဲ့အကြီးအကဲ Search Brand ဟာမြန်မာနိုင်ငံမှာအောင်မြင်နေတဲ့ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တဦးဖြစ်ပါတယ်သူအမေရိကန်နိုင်ငံကိုရောက်ရှိနေစဉ် Washington DC မြို့အခြေစိုက် CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့ကသူ့ကိုဖိတ်ကြားပြီးမြန်မာနိုင်ငံအတွင်းကစီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေအကြောင်းစနေဝဲတစ်ခုပြုလုပ်ပေးခဲ့တာဖြစ်ပါတယ်။တမ်းပြည်တစ်ခုရဲ့စီးပွားရေးတိုးတက်အောင်မြင်ရေးမှာအဓိကတော့ချက်ဖြစ်တဲ့လူငယ်တွေကိုအလုတ်ကင်ဖန်တီးပေးရေးအခြေအနေနဲ့ပတ်သက်လို့မင်းများတဲ့အခါသူကအဲ့ဒီကိစ္စအတွက်အားလုံးကဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်လို့အခုလိုပြောပြပါတယ်
။အဲ့ဒီအောင်မြင်မှုကတော့အဖက်ဖက်ဆိုင်ရာအခုလုံးပူးပေါင်းပြီးတော့ဟိုဆောင်ရမယ်။ဆိုရဘက်ကနေဒီ job creation ပေါ့နော်အလုတ်ပေါ်ပေးတဲ့ဟိုစာလိုအပ်ချက်တွေအခုလုံးပြည့်ပြီးဆုံးဆုံးเนาะအများဆုံးနည်းနဲ့ပေါ်ပြဖို့လိုတယ်เนาะဒီဘက်ကတဲ့အလုပ်သမားတွေရဲ့အရေးသွေးเนาะလုပ်ကိုင်းနိုင်ငံနဲ့လုပ်နိုင်တဲ့အရေးသွေးတွေအများဆုံးမြင့်မားဖို့လိုအပ်တယ်မဟုတ်လို့ရှိရင်အလုပ်ရှိပြီမဲ့လုပ်တဲ့လူမရှိတာเนาะ skill လေးပါဗောနော်မလုံတော့တာဒါလည်းပြတ်လာမယ်ဆိုတော့အဲ့ဒီဟာဟိုစူးစမ်းရမယ်ဆိုရှင်ဖက်ဖက်ဆိုင်ရာသူစူးစမ်းဖို့လိုတယ်ဟိုတယောက်တယောက်နဲ့တစ်ဖက်ထဲနဲ့လည်းဖြစ်မှာမဟုတ်ဘူးဒါမှလည်း investment climate ပေါ့နော်ဒီဒီနည်းမျိုးနမူရာသီဥတုတစ်ခုလုံးကကောင်းရမယ်ဟလားဟိုအစိုးရမှန်ကန်ရမယ်ဟလားဒီမှန်ကန်ဆောင်ရွက်နိုင်ရမယ်နော်ဟိုအလုပ်သမားတွေကလည်းစူးစမ်းရမယ်အဲ့ဒီလိုဆိုရင်တော့ဖြစ်တော့
လူငယ်တွေအတွက်အလုပ်ကင်ဖန်တီးတဲ့နေရာမှာလည်းကိုတန်းပြည်အတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကနေဖန်တီးပေးနိုင်တယ်လို့နိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကလည်းဖန်တီးပေးနိုင်ပါတယ် FDI Foreign Direct Investment လို့ခေါ်တဲ့နိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေမြန်မာနိုင်ငံကိုဝင်လာနိုင်ရေးအတွက်အစိုးရကကြိုးစိုးနေတယ်လို့လက်ရှိဥပဒေတွေအရလည်းနိုင်ငံခြားကုမ္ပဏီတွေကိုအကာအကွယ်ပေးထားတာတွေရှိပေမဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအစဉ်အဆက်ကိုကြော်လွားလှုပ်ဆောင်နေရတဲ့အတွက်လိုအပ်တာတဲ့အချိန်ပိုကုန်တာတွေဖြစ်နေတယ်လို့ Search Brand ကထောက်ပြပါတယ်
ပြန်နာရှိတာကတက်က capacity ပေါ့နော်ဒီနိုင်ငံအနေလာတဲ့ community တွေအကဲနိုင်မှာတစ်ခုလုပ်ချင်လို့ရှိရင်ဟိုသူတို့လုပ်ရတဲ့သူတို့ဥစ္စာပေါ့နော်ဟိုကျော်လွှားရတဲ့တစ်စိတ်ကျော်လွှားရတဲ့ဒီ application တွေရောနားလည်မှုတွေရောတော်တော်များနေတယ်များတော့အချိန်ကအများကြီးလိုတယ်ဥပမာ MIC သူဆိုလို့ရှိရင် MIC မြန်မာ investment commission တွေနဲ့အင်မတန်ကြိုးစားတာစီးပွားဆိုရင်အရှိတနေုံပဲเนาะနောက်ပြီးတော့ခိစားတယ်လက်အများကြီးပဲဒါ MSC လူမလောက်ဘူးဆိုတော့တော်တော်များဟိုစားတာဝန်နေပေါ့เนาะဟိုဖြိတာဖြိတော့ဟိုအချင်းကအများကြီးပို့လို့
အုပ်ချုပ်ရေးရန်တရားကြောင့်လားအဲ့ဒါက
ဒါကျွန်တော်ခင်ဗျားတော့မဟုတ်အုပ်ချုပ်ရေးရန်ကအဓိကပါပဲဟို MSC ကိုလုံလောက်တဲ့ budget လုံလောက်တဲ့ဒီ capacity ပေါ့เนาะhuman capacity expertise capacity ဟိုဖြည့်ဆွဲမပေးတော့ဟိုငနေတော့နှောင့်နေမှာပေါ့နော
်မြန်မာနိုင်ငံကတခြားထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေလို့သူ့အနေနဲ့ဘာကြောင့်ခရိုနီလို့အခေါ်မခံရတယ်လဲလို့ VOA ကမေးတဲ့အခါသူကစစ်အစိုးရလက်ထက်ကဗိုလ်ချုပ်ကြီးတွေနဲ့ရင်းနှီးတဲ့စီးပွားရေးလုပ်ငန်းရှင်တွေကမျက်နှာသာရပြီးစီးပွားရေးလုပ်ကင်ခွင့်အခွင့်အလမ်းတွေရပေမဲ့သူကတော့တမကြတဲ့နီလန်းနဲ့ပဲစီးပွားရေးလုပ်ငန်းတွေကိုလုပ်ကင်ခဲ့တဲ့အတွက်သူနဲ့ခေတ်ပြိုင်စီးပွားရေးလုပ်ငန်းရှင်တွေလို့ခရိုနီဆိုတဲ့နာမည်ဇိုးကိုအတက်မခံခဲ့ရတာဖြစ်နိုင်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ Search Brand ဟာမြန်မာနိုင်ငံမှာဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်ပိုင်း1965ခုနှစ်စနစ်နှစ်သားအရွယ်ကတရုတ်နိုင်ငံဘေကျင်းမြို့ကိုထွက်ပြေးသွားခဲ့ပြီး1983ခုနှစ်မှာဟောင်ကောင်ကျွန်းကိုထပ်မံပြောင်းရွှေ့နေထိုင်ခဲ့တာဖြစ်ပါတယ်။1992ခုနှစ်စစ်အစိုးရလက်ထက်ကမြန်မာနိုင်ငံကိုပြန်သွားပြီးစီးပွားရေးလုပ်ငန်းတွေစတင်လုပ်ကိုင်ခဲ့တာမှာလက်ရှိအချိန်မှာမြန်မာနိုင်ငံမှာရှိတဲ့ထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေထဲမှာတဦးအပါအဝင်ဖြစ်ပါတယ် Search Brand အနေနဲ့ရုံးမပန်းအပါအဝင်စီးပွားရေးလုပ်ငန်းကြီးပေါင်း6ခုနဲ့လုပ်ငန်းခွဲပေါင်း52ခုလောက်ကိုဦးဆောင်လုပ်ကိုင်နေသူဖြစ်ပါတယ် Forbes အာရှစီးပွားရေးမဂ္ဂဇင်းကြီးက2013ခုနှစ်ဩဂုတ်လမှာကောက်ယူခဲ့တဲ့စစ်တမ်းအရ Search Brand ဟာစင်ကာပူနိုင်ငံရဲ့အချမ်းသာဆုံးလူ90အစီးအင်းထဲမှာ အဆင့် 38 ရှိတယ်လို့ဖော်ပြထားပြီးသူ့ရဲ့ချမ်းသာကျော်ဝမှုကတော့အမေရိကန်ဒေါ်လာတန်း 900 လောက်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။